ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြောက်ပိုင်းအိုထင်းကျေးရွာကကျောင်းထိုင်ဆရာတော်ဦးကဝီတစားကျေးရွာအုပ်ချုပ်ရေးမှူးဦးဝေစုထွန်းနဲ့ဒေသခံဦးမြင့်မောင်တို့ကိုတက်မတော်ကစက်တင်ဘာလ20ရက်နေ့ကတည်းကဖမ်းဆီးထားတာဒီနေ့အထိဆိုရင်အချိန်2လနီးပါးကြာမြင့်နေပြီဖြစ်ပါတယ်ဖမ်းဆီးထိန်းသိမ်းထားတဲ့အခြေအနေတွေနဲ့ပတ်သက်လို့တက်မတော်ကသက်ဆိုင်ရာမိသားစုကိုဒီနေ့အချိန်ထိတရားဝင်အသိပေးတာမရှိသလိုဘသူနဲ့မှလည်းတွေ့ခဲ့မပေးဘူးလို့မိသားစုဝင်တွေက RFA ကိုပြောပါတယ်ဖမ်းဆီးထိန်းသိမ်းခံရတဲ့ဆရာတော်ဦးကဝီတစားရဲ့ညီမဖြစ်သူဒေါ်မဆန်းနယ်ကတက်မတော်ကစေကြွေးလှုပ်စင်ပြန်လွန်သွားပြီလားအသက်ရှင်လျက်ရှိနေသေးသလားဆိုတာကိုနေ့စဉ်တွေးပူနေရတယ်လို့ပြောပါတယ
်သူတို့တွေးရှင်တယ်မြင်ရှင်တယ်တွေးခွင့်ပေးစီရှင်တယ်အမြဲဆုံးသူတို့ကိုမြဲစီရှင်တယ်ဒီမှာကျမတို့စီဘယ်လောက်ခံစားရလဲစစ်သူတို့မသိဘူးလေကျမတို့ကိုဖန်တာကအခုချိန်ရဖို့ရှောက်ချစ်ပြေတော့မယ်အခုကျမတို့တွေးခွင့်လည်းမပေးဘူးပြောခွင့်လည်းမရှိဘူးဒီမှာချိန်မဲ့လေးစီလည်းကျမလည်းမသိဘူးလေဒီမှာရှိကတော့တဲ့တွေတွေတွေဖန်ခံရတယ်ဒီပြီးပယ်ပတ်ကြတယ်ကျမတို့ကိုတော့အစ်တူပယ်ပတ်ပြီလားကျမတို့တော့စိတ်ပူတာပေါ့တရားစီရင်ရင်တွေးလို့တတင်းရှိတခုကြမလားလို့ဆိုတာနောက်ထောင်ဒီကနောက်ထောင်လေးကျမတို့မိသားစုတွေ
ဦးထင်းကြည်ပါဆရာတော်ဟာဦးဝေစွထွန်းဦးမြင့်မောင်တို့နဲ့အတူမြောက်ဦးမြို့နယ်ကြောက်ကြဲကြည်ပါဆရာတော်ကိုစွန်းစားပင်ဖို့ကာနတ်သွားရမှာကြောက်တော်မြောက်ဦးအဝေးပြေးကားလမ်းမှာပေါ့ကလင်းမွေတောင်အရောက်မှာထင်းထင်းခံရတာလို့ရွာသားတွေကပြောပါတယ်မြောက်ဦးမြို့ကန်ဆရာတော်တွေကဖမ်းဆီးခံရသူတွေနဲ့တွေ့ဆုံခွင့်ရဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးဒေသကွက်ကွမှုစစ်ဌာနချုပ်စစ်တွေတို့ကိုစစ်တမလာကုံပိုင်းကစာရေးသားပြပုတ်ခဲ့ပေမဲ့ရေရာတဲ့တုံ့ပြန်ချက်ကိုမရခဲ့ကြပါဘူးအလားတူအော်တိုဘာလာကုံပိုင်းကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းသန်းနဲ့တွေ့ဆုံပြီးဆရာတော်တွေကတောင်းဆိုခဲ့ရမှာအသက်ရှင်လျက်ရှိနေသေးတယ်လို့ပြန်လည်လျှောက်ထားခဲ့ပေမဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူးအိုးထင်းဆရာတော်အပါအဝင်ဖမ်းဆီးခံရသူတွေကိုတွေ့ဆုံခင်ရရေးကြိုးပမ်းနေတဲ့မြောက်ဦးမြို့ကမြို့ကောင်းဆရာတော်အရှင်ဝဏ္ဏသာရကတက်မတော်စစ်ကြောရေးမှာရှည်လွန်လက်လွန်ဖြစ်သွားမှာကိုအဓိကစိုးရိမ်လာလို့မိမာတယ်
မင်းသားစုနဲ့တရားသမားတွေနဲ့အမြန်ဆုံးတွဲဆုံနိုင်ဖို့အတွက်ဦးဇော်တို့ကြိုးစားနေတယ်ဒါပေမဲ့အခုရှိန်တီတော့တွဲဆုံခွင့်လည်းမရသေးပါဘူးဆရာတော်တို့ဘက်ကတော့စိုးရင်တော့အမှန်ပဲတကသူတို့ကျဲမရဲ့အန်ဒီရဲ့စစ်ကြောရဲ့လှုပ်တဲ့အခါမှာခြေလွယ်လက်လွယ်ဖြစ်မှရဲ့အဲ့ဒါမျိုးတွေစိုးရင်လာပါအခုသူတို့ကိုဖက်စစ်ထိသိမ်းလာလဲနှစ်လားပြေတော့မယ်ဆိုတော့ဆရာသမားတွေမင်းသားစုတွေနဲ့တကားတကားမတွေနဲ့အမြဲဆုံးတွဲခွန်ပေးပါတွဲခွန်ပေးစီရှင်တယ်အေးဆန္ဒတခုတော့ဦးဇင်းတို့နောက်ဆုံးအနေနဲ့ပြောချင်ပါတယ
်အခုလိုအရှင်နှလားနေပါကြထိမ့်သိမ်းထားတာသက်ဆိုင်ရာမိသားစုဝင်တွေကိုအကြောင်းမကြတာတွဲဆုံခဲ့မပြတာတွေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တိုင်းဦးစီးဘုံမှုကျဝင်းစုပ်ကို RFA ကဆက်သွယ်မေးမြန်းရမှာသူ့အနေနဲ့ဒီဖြစ်စဉ်ကိုမမှတ်မိတော့ဘူးလို့ပြောပါတယ်တက်မတော်ရဲ့စစ်စေးရေးဆောင်ရွက်စဉ်မှာရှည်လွန်လက်လွန်ဖြစ်သွားမှာကိုစိုးရိမ်နေကြတာတွေနဲ့ပတ်သက်လို့ဘုံမှုကျဝင်းစုပ်ဦးတွန်းမြန်တာက
အေးခေါ်နာသုံးရမှာတရားဝင်အဖွဲ့စည်းစီတရားဝင်နဲ့ကြောင်းတိုင်းပဲလုပ်တယ်ဘာမှသုံးရင်သာအကြောင်းမရှိပါဘူးချိန်တိုင်းပြန်လုပ်ပေးမှာပဲနော
်ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကအမြအုပ်မြုံနယ်လက်ကကြေးရွာကလူ28ဦးကိုတက်မတော်ကထိန်းသိမ်းစစ်ဆေးပြီးနောက်စစ်ကြောရေးကာလအတွင်းမှာပဲအဲ့ဒီထဲကလူ3ဦးသေဆုံးခဲ့ပါတယ်သေဆုံးသူတွေရဲ့ရိုးအလောင်းကိုမိသားစုတွေကြီးချုံခဲ့မရခဲ့ကြပါဘူးလက်ကကြေးရွာအပါအဝင်မင်းပြမြုံနယ်ပန်းမြောင်ရေသိတောင်မြုံနယ်ကြောက်တန်းကြောက်တော်မြုံနယ်မင်းသားတောင်မြအုပ်မြုံနယ်ဝေသာလီစားတဲ့ကြေးရွာတွေကလူတွေကိုတက်မတော်ကစစ်စစ်နေစဉ်တေဆုံးသူဟာ15ဦးခန့်ရှိခဲ့ပါတယ်တက်မတော်ကစစ်စစ်စဉ်တေဆုံးတာတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့မှာခုံရုံးဖွဲ့စုံစမ်းစစ်ဆေးသွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပေမဲ့နောက်ဆက်တွဲအခြေအနေတွေကိုတက်မတော်ကဒီနေ့အထိထုတ်ပြန်တာမရှိသေးပါဘူးခင်ဗျာကျွန်တော်မင်းသိန်းအောင်ပါ